မဆီအစိုးရကိုရာဇဝတ်ကြောင်းတဲ့အရေးယူဖို့အနောက်တိုင်းဒီမိုကရေစီနိုင်ငံတွေကုလသမဂ္ဂမှာချိုးပန်းနေချိန်မှာဘူဂျုံကူကြီးစန်းရွှေနဲ့အဖွဲ့ဟာအိန္ဒိယတရုတ်နဲ့လာဝစတဲ့အိနီချင်းနိုင်ငံတွေကိုအစိုးရဧည့်သည်တော်အဖြစ်တွားရောက်ပါတယ်။ထိုင်းကိုတော့တွားစရာမလိုဘူးလို့ယူဆပုံရပါတယ်။ထိုင်းဝန်ကြီးချုပ်နေပြည်တော်တွားပြီးကာရဝပြူတာဟာဒီအချက်ကိုတက်ပြပြရာရောက်နေပါတယ်။နိုင်ငံရေးဝန်ကြီးဦးညံဝင်းကလည်းသူတို့စီစဉ်ထားတဲ့နိုဝင်ဘာရွေးကောက်ပွဲဟာလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်မှာသိကြတယ်လို့ကုလသမဂ္ဂအထွေထွေညီလာခံမှာပြောဆိုပါတယ်။အိနီချင်းတို့ရဲ့ကူညီထောက်ပံ့မှုကြောင့်ပြောအားရှိနေတာဖြစ်ပေါ်ရပါတယ်တပါတီအာဏာရှင်အစိုးရတွေဖြစ်တဲ့တရုတ်နဲ့လာအိုကဗမာစီအစိုးရရဲ့နိုဝင်ဘာရွေးကောက်ပွဲကိုအပြည့်အဝထောက်ခံကြပြီးအိန္ဒိယနဲ့ထိုင်းကတော့ခေါင်းမွန်တဲ့အလားအလာအဖြစ်ကြိုဆိုကြပါတယ်တပါတီအာဏာရှင်စနစ်ကျင့်သုံးတဲ့လာအိုအစိုးရကပုဂ္ဂလိကပိုင်လုပ်ငန်းနဲ့နိုင်ငံခြားရင်းနှီးမြှုပ်နှံမှုကိုထောက်ခံအားပေးလို့တိုင်းပြည်စီးပွားရေးတိုးတက်လာတာဟာဗမာအစိုးရအားကျစရာပါပဲမြန်မာနဲ့လာအိုကအစင်းရဲဆုံးနိုင်ငံစီးရင်ဝင်ဖြစ်ကြပြီမဲ့လာအိုကနှစ်နည်းငယ်အတွင်းအစင်းရဲဆုံးစီးရင်ကထွက်နိုင်လိမ့်မယ်လို့မျှော်လင့်နေကြပါတယ
်လာအိုနိုင်ငံဟာတရုတ်နဲ့ဗီယက်နမ်ကိုမှီခိုးယုံနေမှာပဲဂျပန်ဆွီဒင်ပြင်သစ်ဩစတြေးလျစတဲ့ဒီမိုကရေစီနိုင်ငံတွေရဲ့စီးပွားရေးအကူအညီကိုလည်းရယူနိုင်ပါတယ်American ကြီးဆိုတဲ့ကမ္ဘာပံ IMF အပြည်ပြည်ဆိုင်ရာငွေကြေးရမုံငွေအဖွဲ့ ADB အာရှဖွံ့ဖြိုးရေးပံစတဲ့ဘဏ္ဍာရေးအဖွဲ့အစည်းတွေရဲ့ငွေကြေးအကူအညီလည်းရယူပါတယ်ဒီအဖွဲ့အစည်းနဲ့အစိုးရတွေရဲ့အကူအညီဆက်ရဖို့အတွက်လာအိုမာနိုင်ငံရေးစနစ်အပါအဝင်ပြည်ရင်းပြည်ပြင်ပြောင်းလဲရေးတွေလုပ်ဖို့လိုအပ်ပါတယ်ဒါပေမဲ့အာနာရှင်လာအိုအစိုးရဟာပြည်ပကဖိအားပေးတာတွေကိုလက်ရောမှာမဟုတ်တဲ့အတွက်ရေရှည်အကူအညီရဖို့အခက်အခဲရှိပါတယ်တရုတ်အကူအညီကိုတော့ပြည်ရင်းပြည်ပြင်ရေးမလုပ်ဘဲရယူနိုင်တာမို့အချိန်ကြာလာတာနဲ့အမျှတရုတ်လွှမ်းမိုးမှုကြီးမားဖို့သာရှိပါတော့တယ်
။လာအိုနိုင်ငံကိုလွှမ်းမိုးနိုင်အောင်ထိုင်းဗီယက်နမ်နဲ့တရုတ်ပြည်ဆိုင်ရရမှာတရုတ်ကအနိုင်ရမဲ့ပုံပေါ်နေပါတယ်။လာအိုနိုင်ငံမြောက်ပိုင်းမှာတရုတ်ကုမ္ပဏီကိုမျက်နှာသာပေးနေတယ်လို့ယူနန်တက္ကသိုလ်ပေါမော့ကလူခွန်ရှင်းကဆိုပါတယ်။တတ်တူဒူဖော်ရေးမှာနိုင်ငံခြားကုမ္ပဏီတွေလိုင်စင်ရဖို့အခက်အခဲရှိပေမဲ့တရုတ်ဟာသူနီးသူဟန်နဲ့အလုပ်ဖြစ်နေပါတဲ့။စိုက်ပျိုးရေးရေအားရက်စက်သတ္တုတွင်စတာတွေမှာတရုတ်အရင်အနည်းတိုးပွားနေတာဟာထိုင်းစီးပွားရေးကြီးစိုးမှုကိုတံပြန်တာဖြစ်တယ်လို့မြင်ပါတယ်။လာအိုကွန်မြူနီဟာအရင်ကဗီယက်နမ်မှာသဘောတရားတင်ဒန်းကြောင်တက်ခဲ့ပြီးမယ်။အခုတော့ယူနန်ပြည်နယ်ခုမင်မှာတင်ဒန်းတက်နေပါတယ်။အမေရိကန်ဟာလာအိုအစိုးရနဲ့သဘောတရားအမြင်ကွဲပြားခြားနားပြီးမယ်။အချို့နေရာမှာပူးပေါင်းဆောင်ရွက်နေတာတွေ့ရပါတယ်။အမေရိကန်လာအိုကုန်သွယ်ရေးပမာဏဟာမပြောပါလောက်ပြီမဲ့တိုးပွားနေပါတယ်
။ကရင်နီမုံနဲ့ရှမ်းလက်နက်ကင်တွေထိုင်းမြန်မာနယ်စပ်မှာလှုပ်ရှားသလိုလာအိုနိုင်ငံကမုံလူမျိုးစုဟာထိုင်းဒုက္ခသည်စခန်းမှာအခြေချပြီးလာအိုပြည်ထဲဝင်ရောက်တိုက်ခိုက်လေရှိတာကြောင့်ထိုင်းကိုလာအိုနဲ့ပမာအစိုးရကယုံကြည်တာမဟုတ်ပါဘူး။ထိုင်းမြန်မာနဲ့ထိုင်းလာအိုအစိုးရတပ်တွေနယ်စပ်တိုက်ပွဲဖြစ်တဲ့အစဉ်လာရှိပါတယ်။မုံလူမျိုးစုကိုထိုင်းအစိုးရကလာအိုကိုပြန်ပို့တယ်လို့မြန်မာဒုက္ခသည်တွေကိုလည်းရွေးကောက်ပွဲပြီးရင်ပြန်ပို့ဖို့အစီအစဉ်ရှိတယ်လို့ထိုင်းနိုင်ငံခြားရေးဝန်ကြီးကမကြာမီကပြောဆိုသွားပါတယ်။မုံလူမျိုးစုနဲ့မြန်မာဒုက္ခသည်လူမျိုးစုတွေကိုအမေရိကန်ကအများဆုံးလက်ခံထားပါတယ်
။ပင်လယ်ထွက်ပေါက်မရှိဘဲကုန်းပတ်လည်ဝိုင်းနေတဲ့လာအိုနိုင်ငံဟာအိနီချင်းနိုင်ငံတွေကိုမိကိုအားထားနေရသလိုအပေကံဗမာအစိုးရဟာလေအိနီချင်းနိုင်ငံတို့ရဲ့ကူညီထောက်ပံ့မှုကိုအားကိုးနေရပါတယ်။မြန်မာလာအိုနဲ့တရုတ်စီးပွားရေးရင်းနှီးမြှုပ်နှံမှုဟာအများဆုံးဖြစ်တဲ့လျောက်တရုတ်ဩဇာအရှင်ဟွာကြီးမားနေပါတယ်။လာအိုနိုင်ငံမှာတရုတ်ထိုင်းနဲ့ဗီယက်နမ်မှာစီးပွားရေးပြိုင်ဘက်တွေဖြစ်ကြသလိုမြန်မာနိုင်ငံမှာလည်းတရုတ်နဲ့ထိုင်းဟာစီးပွားပြိုင်ဘက်တွေဖြစ်ကြပါတယ်။ဒါပေမဲ့မြန်မာနဲ့လာအိုခေါင်းဆောင်ပိုင်းဟာထိုင်းအစိုးရကိုသိပြီးအယုံကြည်ရှိတာမဟုတ်တဲ့အတွက်ရေရှည်မှာတရုတ်လွှမ်းမိုးမှုသာအလားအလာရှိပါတယ်။တရုတ်ကအရှေ့တောင်အာရှဒေသနဲ့ကုန်းလန်းဆက်သွယ်ရေးတိုးချဲ့ရမှာမြန်မာနဲ့လာအိုဟာပေါင်းကူးတရားဖြစ်တယ်လို့ကြားခံနေပြီလည်းဖြစ်နေပါတယ်။ဒါကြောင့်တရုတ်စီးပွားရေးအတွက်အရေးကြီးတဲ့နေရာကပါဝင်ပါတယ်။မြန်မာနဲ့လာအိုနိုင်ငံကသဘောဝသင်္ဟဇတ်နဲ့ရေအားရက်စစ်ကိုလည်းအိနီချင်းထိုင်းနဲ့တရုတ်ကပဲထုတ်ယူသုံးစွဲနေတာကြောင့်မြန်မာနဲ့လာအိုအစိုးရဟာအခွန်ကောက်ယူပြီးအာဏာတည်မြဲရေးအတွက်သာဆက်လက်ကြိုးပမ်းဖို့ရှိပါတယ်။တိုင်းရင်းသားကိစ္စကြောင့်ပြည်တွင်းစစ်မဖြစ်မချင်းအိန္ဒိယချင်းဆက်ဆံရေးဟာလက်ရှိအတိုင်းပဲဖြစ်မှုများပါတယ်ခင်ဗျာ။